ါပါရှင်2020ခုနှစ်ဇန်နဝါရီလ6ရက်တနင်္လာနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတရားထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ဒီမှာခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။ဒီမှာကတော့ဆုမြတ်မော်ပါရှင်။အီရန်စစ်ဦးစီးအရာရှိချုပ်ကာစင်ဆိုလမာနီရဲ့အတုပအခမ်းအနားကိုလူသိမ်းတဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာတော့အရှိန်ပြင်းပြင်းလောင်နေတဲ့တော်မီတွေကိုဆက်ပြီးတော့စ조사နှိမ့်သက်နေကြရပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
။အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာနဲ့အစ်စ်အစင်းများနေတာတွေကြောင့်ခရီးအသွားအလာတွေနေပါလာတဲ့အတွက်ခရီးတွေလိုက်တဲ့ကုန်တင်ကားခရီးစဉ်တွေရန်နာထားတဲ့အကြောင်
းစိတ်သက်သာနေပြီးတော့မလိုလားအဖြစ်နဲ့ပို့ပြီးတော့အစ်စ်ဆေးလုံးနေတာတွေရှိတယ်။အခါတခါလူကြောင်မကတ်တူးထိုးလာတာတော့အဲ့ကတ်တူးကိုမြင်အောင်လည်းမလိုလားဖြစ်နေတာဆရာပါရယ်လေမှတ်မှုနဲ့ပါလားအဲ့ဒီလိုအနှောက်အယှက်တွေကြောင့်လည်းခီးတွေညေးလွားနေသူလေတခါတခါဆရာမျိုးကပဲနဲ့
အမ်မြုန်နဲ့ကပရာဟိတာဖွဲ့ဝင်တဦးရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းတွေပြီးမှထုတ်လွှင့်ပေးသွားမှာပါတခါဩစတြေးလျနိုင်ငံသမိုင်းမှာအဆိုးရွားဆုံးတော်မီလောင်ကျွမ်းမှုကြောင့်ဆက်သွယ်မင်းမြန်ထားတာကိုနားဆင်ရမှာဖြစ်သလိုအခုလက်တလောအီရန်ထိတ်တန့်တက်မှုတရားကိုအမေရိကန်ကလေကြောင်းကနေလှုပ်ကြံတိုက်ခိုက်ခဲ့တဲ့အပေါ်မှာတက်ရောက်လာနိုင်ခြေတွေအကြောင်းကိုလည်းနားဆင်ကြရပါမယ်ရှင်ဒီလိုသတင်းလွှာရင်းမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆင့်မြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင်
အီရန်စစ်ဦးစီးအရာရှိချုပ်ကာစင်ဆိုလမန်နီအပေါ်အမေရိကန်ကလေကြောင်းကနေပြစ်ခတ်တုတ်တင်ခဲ့တဲ့အပေါ်လက်တုံပြန်မယ်လို့သူ့နေရာဆက်ခံသူကကတိပြုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအီရန်ယဉ်ကျေးမှုအမွေနှစ်နေရာတွေအပေါ်တုတ်ပြန်တိုက်ခိုက်ဖို့အသင့်မဲလို့ချိန်ချောက်ခဲ့ပါတယ်။စစ်ဦးစီးအရာရှိချုပ်ဆိုလမန်နီရဲ့အတုပအခမ်းအနားကိုဒီကနေ့ပြုလုပ်တာမှာတော့သိန်းနဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါတယ်။အတုပအခမ်းအနားမှာအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကဥစားဝတ်ပြုခဲ့ပါတယ်။ကာစမ်ဆိုလမန်နီရဲ့မွေးရမျိုးစီရုပ်အလောင်းကိုတည်သွားမဲ့အင်္ဂါနေ့အထိ၃ရက်ကြာဝမ်းနေခြင်းအထိတ်အမှတ်ကိုလည်းသတ်မှတ်ထားပါတယ်။အီရန်ရဲ့စီအိုစီအရာရှိချုပ်အသစ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးအစ္စမဲလ်ဂါနီကလက်စားချေတုံ့ပြန်မယ်လို့ကတိပြုထားပါတယ်။အမေရိကန်တွေကိုအီရန်ကတပ်ဖြတ်နှိပ်စက်နေချိန်မှာသူတို့ရဲ့ယဉ်ကျေးမှုအမွေနှစ်နေရာတွေကိုဘာကြောင့်မထိနိုင်ရမှလဲလို့သမ္မတထရမ့်ကလည်းတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အီရန်ပေါ်အမေရိကန်သမ္မတရဲ့စစ်ရေးဆောင်ရွက်မှုကိုကန့်တမဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှဒီသတင်းပတ်ထဲမှမဲခွဲမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလွှတ်တော်အမတ်တွေကိုအတည်ပြုထားပါတယ်။ကာစင်ဆိုလမန်နီကိုတုတ်တန်တဲ့လောက်ရဟာရန်စားတဲ့လောက်ရအင်အားအဆမတန်တုံးတဲ့လောက်ရဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကပြောပြီးတော့အမေရိကန်တပ်တွေအတွက်အန္တရာယ်များသလိုအီရန်နဲ့တင်းမာမှုပိုပြီးကြီးမားစေတယ်လို့ပြောကြားခဲ့ပါတယ်။တင်းမာမှုတွေပြေလျော့အောင်အရေးပေါ်လုပ်ဖို့လိုအပ်နေတယ်လို့အီရတ်မှာလက်ရှိဖြစ်နေတဲ့ပြဿနာဟာနိုင်ငံထဲမှာတည်ငြိမ်အောင်နှစ်နဲ့ချီအားထုတ်ထားခဲ့ရတဲ့အပေါ်အန္တရာယ်ကျရောက်နေတယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီသုံးနိုင်ငံခေါင်းဆောင်၃ယောက်ပေါင်းပြီးတော့ဒီကနေ့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်
။အခုလိုဒေတာရင်းတင်မှမှုတွေဖြစ်လာချိန်မှာကင်ညာနိုင်ငံမှာတော့အမေရိကန်တပ်တွေအသုံးပြုနေတဲ့အဓိကအခြေစိုက်စစ်စခန်းတစ်ခုကိုအစ္စလာမစ်သတွေးကြအယ်ရှာဘတ်အုပ်စုကဝန်တိုက်ခဲ့တာကြောင့်အမေရိကန်တပ်သား၃ဦးသေဆုံးခဲ့ပါတယ်။အမေရိကန်ရဲ့ဂျမ်းဖတ်မှုတပ်ဖြတ်ရေးတပ်တွေအသုံးပြုနေတဲ့မန်တာပင်လယ်ော်ကဒီလေတဲ့အခြေစိုက်စခန်းကိုအယ်ကိုက်ဒါနဲ့အခြေဆက်ရှိတဲ့ဒီအစွန်းရောက်အဖွဲ့ကမနေ့မနေ့စောစောပိုင်းကဝင်တိုက်ခိုက်သိမ်းပိုက်ခဲ့ရမှာအမေရိကန်စစ်လေယာဉ်တွေနဲ့စစ်ကားများစွာကိုလည်းဖျက်ဆီးခဲ့ပါတယ်။အမေရိကန်တပ်အစိုးရဒီတိုက်ခိုက်မှုဟာအရှေ့အာဖရိကမှာရှိတဲ့ကင်ညာနိုင်ငံတဲကအမေရိကန်တပ်တွေကိုအယ်ရှာဘတ်အဖွဲ့အနေနဲ့ပထမဆုံးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အခုလိုတိုက်ခိုက်ခံခဲ့ရပြီးနိုင်ငံပိုင်းတချို့ကြာမှာပဲအမေရိကန်တပ်တွေဘက်ကတော့ဒီအခြေအနေဟာခုခံမှုအားနည်းတဲ့အနေအထားမှာရှိနေသေးတယ်လို့ထုတ်ပြောခဲ့ပါတယ်။ကင်ညာစစ်တပ်ပြောခွင့်ရကတော့အခုလိုတက်ခိုက်လာသူ၅ဦးလည်းသေဆုံးခဲ့တယ်လို့ကြေညာချက်ထုတ်ပြောခဲ့ပါတယ်။အမေရိကန်နဲ့ကင်ညာတပ်ဖွဲ့တွေအသုံးပြုနေတဲ့ဒီစစ်အခြေစိုက်စခန်းတိုက်ခိုက်မှုကိုသူတို့လွတ်ခဲ့တာလို့လည်းဆိုမာလီစစ်သွေးကြအုပ်စုအယ်ရှာဘတ်ကထုတ်ပြောထားပါတယ်ခင
်ဗျ။ဩစတြေးလျနိုင်ငံမှာအရှိန်ပြင်းပြင်းလောင်နေတဲ့တော်မီတွေကိုဆက်ပြီးတော့စ조사နှိမ့်သက်နေကြရပါတယ်။ New South Wales နဲ့ Victoria ပြည်နယ်နေရာတချို့မှာဒီကနေ့ဒုတိယနေ့အဖြစ်မိုးပွပွဲဆက်ရွာပြီးလေအေးတိုက်တာကြောင့်အနည်းငယ်တက်တာရရခဲ့ပေမဲ့ဒီသတင်းမှတ်ထဲမှာပူပြင်းတဲ့မိုးလေဝသအခြေအနေပြန်ဖြစ်မယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။မီးကြောင့်သေဆုံးသူ25ယောက်ထက်မနည်းရှိနေပြီး2000ကျော်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။မီးဘေးပြန်လည်ထူထောင်ရေးဌာနသည်နဲ့မီးဘေးဒဏ်ခံရသူတွေအတွက် Australia Dollar တန်း2000သုံးဆွဲမယ်လို့ပြည်ထောင်စုအစိုးရကကြေညာထားပါတယ်။မီးဘေးအရေးပေါ်ကယ်ဆယ်ရေးနဲ့ပတ်သက်လို့ဝင်းကြီးချုပ်စကော့မော်ရီဆန်အတော်လေးဝေဖန်ခံနေရပါတယ်အထူးသဖြင့်မိလောက်နေချိန်မှာမိသားစုနဲ့ဟာဝိုင်ကိုအပန်းဖြေခီးထွက်တဲ့ပုံမကျေမနပ်ဖြစ်နေကြတာပါဒါရီမကမိငိမ့်တက်ဖို့အရန်တက်ဖွဲ့ဝင်3000ကို New South Wales Pinego, Messi Lokema, Didagan, and Abinune, the theatre, Diamond Swinning Boom, Lokeragule, Wivan Caniavare, Windy Dogaro, a pit denarigo big, Pebido, Mibe Domnego, Ion Saipo, Piojagevare, the Chanang and Riga, Mida Li and Ring, Hayambo, Dread Dollar, Sat Leda, Tongsway Melu, Legri Pugevare, the Nigunini Runga, Los Angeles New Marchin Bare, Golden Globe, Shrigavalo, Subiwe Ma, Suyaduri, Abahwe, Hollywood, a John Motor Minaga, Shadi Uru Paupia Mujang, Australian Nangama, Tommy Langjani, the Achini Rigo, a later Pioge Javari, Australia Lumio, Hollywood Minami, Nicole Kidman, Abahwe, Namejo de Chogale, Mibe Gese, Dread Dollar, Dainty, a long weary Tenny Javari.
Venezuela Nangamaro, I can cause on in it. Sugo, Sutta, Pimu, a tin, Tamia Kerry, Yerigo, a tin, Tentun Toki, Tate in Samuri, Chickabare. A take can cause out Juan Gaido in it. Sugo, Sutta, Ogata, Dutia, the term, Jagin, Sayu, Bibu, Shile, Muda, Sutago, Maniga, Teahu, Lama, Agulo, Sutta, Chawan, Taka, Tima, Tamia Kanga, Araba, Agulo, Yoin, Sanka, Sutta, Wama, Tinijima. Lutoremar of Venezuela, Tamra Nicolas Maduro, Tokan and Luto Madrin in a Jenjin to Sabwe Chimbani Bare. A Taikan Maguidun in a Luto win than Chansiu to Tangu, a tinch or Teddy Wimbo, a faith and Josa gave him a Jerugale, a tin in Atom, Jenton Tokanga Araba. Arinamaro, a Taikan Consulin in a El National Zinza, Tanajuma, Guago, Luto, Yiwa the Walker Yubi, Mr. Guido Go, Luto, Grabship, Jen Yuche, Bigabare. ဒီသတင်းစာဌာနဟာမာဒူရိုဆိုရနဲ့သူ့ရဲ့ဆိုရှယ်လက်ပါတီကိုဆန့်ကျင်ဝေဖန်ခဲ့တဲ့သတင်းဌာနတွေထဲကာရာကက်စ်မြို့တော်မှာနောက်ဆုံး
ညနေ6:00နာရီခွဲကနေညနေ9:00နာရီအထိ 19.69 American Legion, Taikai Mujau, Iran Sit Uzi Yashijo, Gassam Solomani, they sound up in now, she levied the direct demamuri, Hindani Reboma, Emidan Suing, Elizabeth, when you joke Shinzoa, big up your Jalai Bari, a chain in a detail post Homadwa, Pet Alum Tamo Dread, Natown the same up to Mazo loaded the Rizal Shilling Way Dream, Javan Windijo got died on Dorawa. Soya Yemi address, she levied the Dago, Diga Atani, Arab Bananga, American, Iran Suya, Jah, Nuclear, Aj, Jawi, Caesar, Babo, Josani, Rapshibi, Iran Tamara Hassan Ruhanigo, Tokyo Murago, bigger than his December, pay court, Dre Songeraba, as she levied Matemani, the Achini, Dread, Diogaro, American, Weaver Mare, America and Nine, Eato, and Nine Machimbone. ငြိမ်းချမ်းတည်ငြိမ်ရေးအတွက်သက်ဆိုင်သူအားလုံးအခြေအနေကိုထိန်းသိမ်းနှိမ်လုပ်ဖို့တရုတ်အစိုးရပြောခွင့်ရဂန်ရှောင်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အီရန်နိုင်ငံနေကနေအမေရိကန်နဲ့တခြားနိုင်ငံခြားတပ်တွေအားလုံးထွက်သွားဖို့အတွက်အီရန်လွှတ်တော်ကဆုံးဖြတ်ချက်ချထားတာကြောင့်အီရန်အပေါ်အရေးယူတန်ခတ်မယ်လို့အမေရိကန်ကချိန်ဆောက်တဲ့အပေါ်မှာလည်းတရုတ်အစိုးရကအပြစ်တင်ပါတယ်။ Tanyon Opima, Suwe, Sanda Piagetabare, Tamara Rodrigo Dudade Gale, Iran, Iraq Nanganuma, Shinida, Philippine Nangandarigo, Luayan Pionkam Namu Adre, Sid Demori, Silly Yenu, Dimian Tabo, May Totabare, Gazay season Lopo, Gagway, Winji Opin, Sid Dane, Yeta Peruga, Take that Yashirinele, Tamara Dudade, Swinugare, Iraq Ne, Iran Nangama, Lolo Nijare, Philippine Lumu, Conatanjo, Shivare.
Hong Kong Maro, a big candidate, Liu Titan Yashiga, Liu Pimaji, Tokan Kuni Mune, Hong Kong Ha, Jishi, Sibin Wapjo Mune, Tini, Ejamugo, Yama, Piwa Yungi Jang Pio Labare. Hong Kong Ma Democracy, Sanapia, where is Shila to Wayon Lare Chimabe, Hong Kong Sasan Yung, Jigade, Leon Hong Nega, Kulu, Pio Lababa, Hong Kong Dirt Nanga, Sunin the Kusura, Teku, Kamundi, Ata Jeshi, Sunet Chitelule, Leon Hong Nega, Tut. ตัวนี้เนี่ยดีอย่างละแค่ปีมาปฐมาสง Liang Piovare, Hong Kong will be Tango Chumu Agane, Tanguya Goza Konakuni Matio Pigu, Pian Repion Pigra Chetti, Tananga Sennin Kuama, Ocho Kega, Dandu Kuni to Guru Mapegevau, Pigan Dodge, Hong Kong Democracy, Yelu Shamu, Tetra Lucia, the Rene South Tow with Rigo Percy Tangcha Kera Relashivare, Hong Kongma, Yasamu Chilun Rigo, Tio Pima Jigo, Repion Ubrijango, Machina Yagane, Sanapia Wedi, Pobola Nira, Kusu, Shila Joni, Pipara.
Bangladesh မြန်မာနိုင်ငံနေကြာလုံခြုံရေးတပ်ဖွဲ့ရဲ့9ရက်ကြာအစည်းအဝေးဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံတာကာမြို့တော်မှာကျင်းပနေပါတယ်။တနင်္ဂနွေနေ့ကစတင်တဲ့ဆွေးနွေးပွဲမှာတရားမဝင်နေကြာဖြတ်ကျော်ဝင်ရောက်မှုတွေနိုင်ငံနေကြာပူးပေါင်းကင်းလှည့်ရဲ့အစီအစဉ်တွေနဲ့အကြံဖတ်မှုတိုက်ဖြတ်ရေးကိစ္စတွေကိုအဓိကဆွေးနွေးမယ်လို့ Bangladesh, Bangladesh ဖက် ရောက် နေတဲ့ ဒုက္ခ တွေ အရေး ကိစ္စ ဆွေး နွေး နိုင် တယ် လို့ Bangladesh ဖက် က ထုတ် ပြန် တဲ့ သတင်း တချို့ မှာ ခန့်မှန်း ဖော်ပြ ပေးမိ့် ဒီ အစည်းအဝေး ဟာ ဒုက္ခ တွေ တွေ နေရပ် ပြန် ရေး အစီအစဉ် နဲ့ သဘော တူညီ ချက် တွေ ထက် နေ ကြား လုံ ခြုံ ရေး ကိစ္စ တွေ ကို အဓိက ဦးစား ပေး ဆွေး နွေး မယ် ပုံ ရှိ နေ ပါတယ်
89 ချိန် မြောက် ရွှေ ကဘာ လုံး စုပေးဘက် ကို တနင်္ဂနွေ နေ့ က America ပြည်တော်စု Los Angeles မြို့မှာ ကျင်းပ ခဲ့ ပါတယ် အကောင်းဆုံး ရုပ်ရှင် နဲ့ ရုပ်သံ တွေ ကို ရွေးချယ် ပေးတဲ့ ဒီ Hollywood စုပေးဘက် မှာ ဖြစ်တဲ့ လူမျိုး character Sam Mendes က Universal ရုပ်ရှင် company ထုတ် 1917 Hollywood ga chine de ko yak ku thar la phit bi di sat ga ma name chaw Hollywood mena Brad Pitt ga akaw song sat pu su ya ke bare. Chok ga sat ga ma paw tyu saung lu Joaquin Phoenix ga lo akaw song mena tyu saung su ko sak khu ke bi. Renee Zellweger ga lo Judy sat ga ne akaw song minami yut shin su ko ya shi ke bare. Tip pye ni de The Irishman ne Marriage Story sat ga ru ga lo su ta khu si ya shi ke bare.
တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါရှင်အခုရင်ဆုံးရခိုင်ပြည်နယ်ကခရီးသွားလာမှုရော့ကျလာနေတာနဲ့ကုန်သွယ်စီးဆင်းမှုပေါ်မှာပါကရက်လိုက်ကရက်ရိုက်လာနေတဲ့အခြေအနေတွေကိုပြောပြပါမယ်ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ခရီးသည်ရင်လိုင်းနဲ့ကုန်ကအများစုခီးစဉ်တွေရပ်နားလိုက်ပါတယ်အထူ
တွက်ကုန်စည်စီစဉ်မှုလည်းကျဆင်းသွားပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
တမတော်နဲ့ရခိုင်လက်နက်ကင် AA တိုက်ပွဲရေးဟာရခိုင်မြောက်ပိုင်းမှာ2019တနှစ်လုံးပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးခရီးသွားနဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းပေါ်ထိခိုက်မှုရှိနေပါတယ်။အဓိကကုတန်းရောင်းဝယ်လမ်းကြောင်းတစ်ခုဖြစ်တဲ့ရန်ကုန်စစ်တွေလမ်းမှာမိုင်းပေါက်ကွဲမှု10ကြိမ်လောက်ဖြစ်ခဲ့လို့တချို့နေရာတွေမှာလုံခြုံရေးစစ်ဆေးရာတွေလုံးရကြောင်းတမတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။မိုင်းနဲ့ဖြစ်တဲ့ကိစ္စ10ကြိမ်ဝန်းကျင်လောက်ရှိတယ်။ဒီကိစ္စတွေကြောင့်လို့လုံခြုံရေးတင်ပြထားတာပဲ။အမေကတော့ဒီအဓိကနေရာလေးပေါ့အရှိတကစာပြင်လို့ရောချောင်းနဲ့ကျိုးတုံချားလောက်ထိရတော့ဒါခရီးဆိုင်ရတဲ့အနေအထားရှိတာ။ဒါဓာတ်တွေရှိတဲ့နေရာဒီမှာတော့ကျွန်တော်စစ်ဆေးနိုင်ပါလေက
။ရွှေမန်းရေတနာခီးတဲ့ရင်တစည်းဟာ2019မေလ31ရက်ကရန်ကုန်စစ်တွေလမ်းပေါ်မှာမိုင်းထိခဲ့ပါတယ်။နေမီမတည်ငြိမ်တဲ့အတွက်အရင်ကနဲ့နှိုင်းရှင်ရင်ခီးစဉ်ထွက်ဝက်လောက်ကြာသွားတယ်လို့တချို့စစ်တွေရင်လိုင်းတွေဟာတလားလောက်ရန်နာထားကြောင်းရွှေမန်းရှင်တန်တာခီးတဲ့ပို့ဆောင်ရေးဂိမ်းမှုကိုမျိုးကပြောပါတယ်
။ဟိုကတော့တတိယတော်မှာပြေကိုတော်ရုံကန်နေတာဖြစ်တာပေါ့။နောက်ပြီးတော့ကုန်စည်ပြည့်စုံမှုတွေကြောက်ရတဲ့သဘောပေါ့အဲ့လိုမျိုးပေါ့။ဟိုတချို့ကဟိုကလင်းနေတော့သွားလာကြတယ်ပေါ့အဲ့လိုကိုစားနေတာတော့တော်တော်နဲဝါတယ်ပေါ့။ခီးတဲ့ရင်လိုင်းတော့တော်တော်တော်နဲဝါတယ်ပေါ့။တချို့ကကြာလို့ရှိရင်ဥမာနှစ်ကိတ်သုံးကိတ်ပေါင်းလိုက်တယ်ပြီးမှတစ်ကိတ်တည်းရတယ်ရှိပြီးတော့တွက်တယ်အဲ့လိုမျိုးတွေဖြစ်နေတယ်။
2019ဩဂုတ်လ28ရက်ကမြောက်ဦးနဲ့ကြောက်တော်ကြတိုက်ပွဲကြီးပြင်းထန်ခဲ့လို့ရန်ကုန်စစ်တွေလမ်းပိုင်းကိုပိတ်ခဲ့ရပါတယ်။အဲဒီနောက်ပိုင်းရန်ကုန်စစ်တွေကားလမ်းတစ်လျှောက်လုံခြုံရေးပိုတင်းကျပ်ထားပြီးခရီးသွားတွေလည်းနည်းလာကြောင်းအမ်းမြို့နယ်တင်ဃာဟကန်လန်ရခိတာပရာဟိတာအဖွဲ့ကကိုအန်သာကြီးကပြောပါတယ်
။ လုံချုံရေးပိုင်းလို့ပြောရမလားနောက်ဆက်ပေးတယ်လို့ပဲပြောရမလားတော့မသိဘူးဒီရိုးချောင်းတကားလို့တခြားနေရာတွေမှာဆိုလို့ရှိရင်စိတ်တက်တက်နေပြီးတော့မလိုလားအပင်နဲ့ပို့ပြီးတော့အစ်စ်ဆေးလုံနေတာရှိတယ်တခါတခါလူကြောင်မတက်တူးထိုးတာကတော့အဲ့တက်တူးအမြင်အောင်လောက်နဲ့မလိုလားအပင်နဲ့ဒါရပါရဲ့လေမှတ်မှုနဲ့ပါလားအဲ့ဒီလိုအနောက်ဆက်တွေကြောင်းလဲခီးတွေနေလို့ရနေသူလေတခါတခါဆရာမကပင်နဲ့တရားရင်းနှီးနှီးဖန်ဆောက်လိုက်တာလည်းရှိတယ်အဲ့ဒီအတွက်ကြောင့်ဒီအစ်ပကားရမှာရောပုံကားရမှာရောလူတွေကအတော့လာနေတော့ပေါ့
ကုန်စီပို့ဆောင်ရေးလမ်းမှာကြန့်ကြာရဲ့အတွက်အပြတ်အစီးများတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောပါတယ်တက်မတော်နဲ့ရခိုင်လက်နက်ကင်အေအေတိုက်ပွဲတွေဟာ2019ဇန်နဝါရီလနောက်ပိုင်းမှာပိုပြီးပြင်းထန်လာပြီးအေအေရဲ့ထုတ်ပြန်ချက်အရဆိုရင်2019တစ်နှစ်လုံးမှာတိုက်ပွဲပေါင်း682ခုဖြစ်ပွားခဲ့ပါတယ်ရခိုင်တိုင်းဒေသမျိုးနယ်စုများအစည်းအရုံး IEC ရဲ့အချက်အလက်အရဆိုရင်ရခိုင်မြောက်ပိုင်းမျိုးနယ်ကိုကူမှာစစ်ရှောင်ဥယျာဉ်တသိန်းဝန်းကျင်ရှိလာပြီးဖြစ်ပါတယ်။သေဆုံးသူ100ကျော်နဲ့ထိခိုက်ဒဏ်ရာရတဲ့သူက300ဝန်းကျင်ရှိကြောင်းရခိုင်အခြေစိုက်သတင်းဌာနတွေကရေးသားဖော်ပြကြပါတယ
်။ကိုဇော်ထက်ပြောပြသွားတာပါရှင်။အခုဩစတြေးလျကစံချိန်ချိုးနေတဲ့တော်မီအကြောင်းပြောပြချင်ပါတယ်။ဩစတြေးလျနိုင်ငံတမိုင်းမှာအဆိုးဆုံးတော်မီလောင်ကျွမ်းမှုကြောင့်လူအများဆုံးကိုဘေးလွတ်ရာရွှေ့ပြောင်းကဲထုတ်ပေးနေရပါတယ်။ပြီးခဲ့တဲ့သတင်းပတ်အကုန်မှာမိုးအနှဲငယ်ရွာသွန်းခဲ့တဲ့အတွက်မီးရှိန်အနှဲငယ်တန့်သွားခဲ့ပေမဲ့အပူချိန်ကမြင့်မားနေစေဖြစ်ပြီးလေတိုက်နှုန်းပြင်းထန်တာကြောင့်လည်းတော်မီကူးလောင်မှုရှိနေစေဖြစ်ပါတယ်။နိုင်ငံတော်ဝန်အဆိုးဆုံးတော်မီလောင်ကျွမ်းမှုရင်ဆိုင်နေရတဲ့အချိန်ဩစတြေးလျရောက်မြန်မာတွေရဲ့အတွေ့အကြုံတွေကိုမတ်အင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ်ရှင်။
ဩစတြေးလျမှာတော်မီလောင်မှုအခြေအနေကိုအဆိုးဆုံးရင်ဆိုင်နေရတဲ့နေရာတွေကတော့နိုင်ငံအရှေ့တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတစ်ဝိုက်ဖြစ်ပါတယ်။ဆစ်ဒနီမြို့ပေါ်ကိုတော်မီလောင်ကူးစက်နိုင်တဲ့အခြေအနေမရှိပေမဲ့လည်းတော်မီအချိန်ကြောင့်ရင်ဆိုင်နေရတဲ့အခြေအနေကိုတော့ဆစ်ဒနီမှာနှစ်ပေါင်း30ကျော်နေထိုင်နေတဲ့မြန်မာဆရာဝန်ဒေါက်တာဇော်ဝင်းဦးက VOA ကိုခုလိုပြောပါတယ်။
ဟိုနီးတော့နီးတယ်ဆိုတော့ကျွန်တော်တို့ကတော့ဟိုပါတော့ဟိုမီးလောင်တဲ့လူတွေတဲ့ဆိုင်တော့ကျွန်တော်တို့ကဒီကထိုင်ပြီးမီးကိုတွေရှူရတယ်ပြောပြောတယ်ပဲတကယ်တော့မိုးမီးလောင်တဲ့နေရာနဲ့စာရင်တော့ကျွန်တော်တို့ကဟိုမီးခိုးတွေတော်တော်များတယ်ပြာစီလွင့်လာတယ်ဟိုလေကပေါ့လေ quality of air မကောင်းဘူးပေါ့ဗျာအဲ့တော့ဟိုတကယ်မီးလောင်တဲ့နေရာတဲ့စာရင်တော့မပြောပါတော့ပါဘူးဒါပေမဲ့ကျွန်တော်ဩစတြေးလျကိုရောက်တာ89ရခင်ဗျာကျွန်တော်တော့တော်မီးလောင်တာမမြင်ဘူးတော့လေတော်မီးစာရောက်ကစားတော့ပါလဲပေါ့လေ2004ခုနှစ်မှာလဲလောင်ဘူးတယ်ခင်ဗျာဒါပေမဲ့ဒီတက်ဒီလောက်တိုင်းတာတိတော့မဟုတ်ဘူးတခါတော့တော်တော်ကိုစိုးပါတယ်စစ်နီယာမျိုးပေါ်ကတော့မိကိုးတွေပိတ်နေတယ်လေတုမကောင်းဘူးပေါ့နော်ကျွန်တော်ဆရာဝန်တယောက်နဲ့ပြောရင်တော့အက်စမာသမားတို့အသက်ကြီးတဲ့လူတို့အသက်ငယ်တဲ့လူတို့ normal people တွေတောင်မှအသက်ရှူလို့နည်းနည်းခက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုတော်မီလောင်နေတဲ့အခုနောက်ဆုံးအခြေအနေအရောသူတို့ထိမ့်သိမ်းနိုင်ပြီလားအခုဘယ်လိုအခြေအနေရှိလဲဆရာ
အခုတော့သူတို့ကတော့အဆင်အဆင်ခွဲပြီးတော့လေ emergency တော့ catastrophic တော့သူတို့ခွဲနေတာအခုတော့နည်းနည်းလေးရာဒီကူတူကလည်းနည်းနည်းလေးဒီဘက်က temperature လည်း heat wave ကခဏရပ်သွားတော့သူတို့ manageable ဟိုပေါ့ပေါ့လေနည်းနည်းလွယ်တယ်ပေါ့ကျွန်တော်ထင်တယ်ကျွန်တော်အဲ့ဒါတော့တိကျပြောလို့မရဘူးဒါပေမဲ့ဆိုးတာ new year eat တုံးကတော်တော်ဆိုးတယ်ပြီးခဲ့တဲ့ Saturday ကတော့ဆိုးတယ်အပူကလည်း 47-50 လောက်တိတက်သွားတော့ခုတော့နည်းနည်းလေးတချို့နေရာလေးမှာနည်းနည်းမိုးရွာတယ်မိုးသိမ်းမိုးပွဲလေးရွာတော့ဒါမဲ့ပျက်စီးတဲ့အတိုင်းဒါတော့အများကြီးခင်ဗျာ
မဲလ်ဘုန်းမြို့မှာနေထိုင်တဲ့88မျိုးဆက်တဲ့ဦးဖြစ်တဲ့ကိုစောဝင်းမောင်ကတော့သူတို့ရဲ့နောက်ဆုံးအခြေအနေတွေကိုအခုလို VOE ကိုပြောပါတယ
်အဲကျွန်တော်မဲလ်ဘုန်းမြို့တဝိုက်မှာတော့မီးလောင်မှုဖြစ်တာတိတ်မရှိဘူးဒါပေမဲ့မဲလ်ဘုန်းမြို့ရဲ့ဟိုဘက်အစင်ကြီးခေါင်းကြီးပေါ့ဗျာဒီပတူရကျွန်တော်အဒီမှာတော့အတော်လောင်တာကိုတွေ့ရတယ်။ဧကပေါင်းမီလီယံနဲ့ချီပြီးတော့ကျွန်တော်တို့လောင်နေတယ်ခင်ဗျ။အရှေ့ပိုင်းကစ္စလန်လို့ခေါ်တဲ့နေရာတစ်ခုထဲမှာတင်ကို6000ကျော်ဧကမီလောင်နေတယ်ခင်ဗျ။ဒါပေမဲ့ဒီနေ့မနေ့မှာကျွန်တော်တို့မိုးအနှဲငယ်ကြွားတဲ့အတွက်မီးတပ်သမားတွေရဲ့မျက်နှာမှာတော့ဒီပြုံးရှင်လာတာကိုကျွန်တော်တို့စပြီးတော့တွေ့ရတယ်ခင်ဗျ။
မိဘဒုက္ခတွေတွေအတွက်လှူဒန်းတဲ့နေရာမှာအဝတ်အစားနဲ့အသုံးဆောင်ပစ္စည်းတွေလိုတာထက်ပိုနေတဲ့အတွက်ပတ်စံမဲ့တိုက်ရိုက်လှူကြဖို့အရှေ့တောင်ပိုင်းဗစ်တိုးရီးယားပြည်နယ်အမကသတင်းမီဒီယာကနေတဆင့်တိုက်တွန်းနေကြောင်းလဲကိုစောဝင်းမောင်ကဆိုပါတယ်။ဒါကြောင့်လဲပြီးခဲ့တဲ့ရက်ပိုင်းကကျင်းပခဲ့တဲ့ကီယီ219ပွဲကနေကောက်ခံရရှိခဲ့တဲ့ OC ဒေါ်လာ5000ကျော်ကိုမိဘဒုက္ခတွေတွေအတွက်လှူဒန်းခဲ့ကြောင်းကိုစောဝင်းမောင်ကပြောပါတယ
်။ဒီကကျွန်တော်တို့ကိုရီးယားကောင်းတာတစ်ခုကကျွန်တော်တို့ရဲ့ ADA generationဒီလိုဒီအောင်ပေါ့ခင်ဗျာဒီကဩစတြေးလျရဲ့အကြီးဆုံးဒီရေတပ်စစ်ကမောကြီးမှာဒီတောင်ထမ်းဆောင်နေတယ်ဒီစစ်ကမောကြီးကလည်းကျွန်တော်တို့ဒီမီးလောင်နေတဲ့ လူတွေကိုကျွန်တော်တို့လိုအပ်တဲ့ရိခါတွေအစားအသောက်တွေလိုအပ်တဲ့အကူအညီတွေပေးဖို့အကူအညီနေတာမှာမြန်မာ community အနေနဲ့ Australia မှာကိုယ်ယူပြီးတယ်ပေါ့ခင်ဗျာ
Australia နိုင်ငံမှာလောင်နေတဲ့တော်မီတွေကြောင့်တည်ဆုံးသူအရေအတွက်ဟာ23ယောက်ရှိသွားပြီးတော်မီတွေကိုဆက်လက်ငိမ့်တက်နိုင်ဖို့အတွက်နောက်ထပ်အရန်တက်ဖွဲ့ဝင်3000လောက်ကိုခေါ်ယူထားကြောင်း Australia ဝန်ကြီးချုပ် Scott Morrison ကပြောပါတယ်။အခုလို Australia မှာတဘာဝဘေးရန်ရေးဆူကြီးရင်ဆိုင်နေရခြင်းကယ်ဆယ်ရေးလုပ်ငန်းတွေအပါအဝင်လူအသေးပြောက်နေအောင်အပျက်စီးနေနိုင်သမျှနေအောင်စီမံဆောင်ရွက်နေတဲ့နေရာမှာအတူယူတဲ့အချက်တွေနဲ့ပတ်သက်လို့ဒေါက်တာဇော်ဝင်းဦးကအခုလို့ပြောပါတယ်။
ကျွန်တော်တို့ကလည်း luggage ဖြစ်ပူတယ် information ကအရေးကြီးတယ်။နောက်ပြီးတော့ဒီပြည်သူလူထုတွေကိုသိအောင်ပြောထားမယ်။ကာကွယ်နိုင်တာဆိုကာကွယ်ရမယ်။ဒါတရားဖြစ်မှကာကွယ်တာလည်း plan လုပ်ထားရင်တော့ပိုကောင်းပါတယ
်။ Sydney Tech သူဂေဟဗီရပညာရှင်တွေရဲ့ခမန်းချက်အရ Australia နိုင်ငံမှာအဆိုးရွားဆုံးတောမီးလောင်ကျွမ်းမှုကြောင့်တောရိုင်းတိရစ္ဆာန်အကောင်အထည်အတွက်တန်းပေါင်း900ထက်မနည်းတည်ဆုံးခဲ့တယ်လို့ဆိုပါတယ်2018ခုနှစ်ကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအဆိုးရွားဆုံးတောမီးလောင်ကျွမ်းမှုမှာမြေဧကပေါင်း2တန်းလောက်ပဲဆုံးရှုံးခဲ့ပြီးအခုဩစတြေးလျတောမီးလောင်မှုမှာတော့မြေဧကပေါင်း12တန်းကျော်လောင်ကျွမ်းဆုံးရှုံးပြီးဖြစ်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်ရှင်
ရရှိအောင်အနာရအန်ဒီပါတီဟာမကြခင်ကြပိုင်းကပဲတိုင်းသားကြီးရကွန်ပြူစုတော့ဖွဲ့စည်းလိုက်ပါတယ်အန်ဒီပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကြလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2020ရွေးကောက်ပွဲအတော်လေးရှင်ပြန်ရမယ့်အခြေအနေမျိုးမှာအခုလိုဗဟုတိုင်းသားကြီးရကွန်ပြူစုပြီးတော့ဖွဲ့စည်းလိုက်တဲ့အပေါ်အန်ဒီပါတီရဲ့တိုင်းသားကြီးရမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲရီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူရဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါလေ။ email address က bamis@voanews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမိများကြောင့်တော်ရှင်တွေကျေးဇူးပါတယ်ခင်ဗျာ
new american တန်ခါချုပ်လွှင့်ပေးနေတဲ့တိုက်ရိုက်လေလံဆွေးနွေးခံအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါလိမ့်ရှင်။မနေ့ကအင်ကာညတိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုအမေရိကန်နဲ့အီရန်နိုင်ငံတို့ကြားကတင်းမာနေတဲ့ဆက်ဆံရေးအခြေအနေကိုပြောပြပေးပါဦးမယ်။ဒေသရင်းကရှိနေတဲ့အမေရိကန်တွေကိုတိုက်ခိုက်နိုင်ခြင်းရှိတာတွေကိုကာကွယ်ပေးသွားဖို့အီရတ်နိုင်ငံဘက်ဒတ်လီစိတ်မှာအီရန်ထိတ်တန့်တပ်မှုတဦးကိုလေကြောင်းကနေတိုက်ခိုက်တုတ်သင်ဖို့သူအမိန့်ပေးခဲ့တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်မှာဩဇာကြီးမှားတဲ့တပ်မှုတဦးကိုအခုလိုလှုပ်ကြံတိုက်ခိုက်ခဲ့တာနဲ့အီရန်အပေါ်တက်ရောက်လာနိုင်ခြင်းအရှေ့လယ်ပိုင်းဒေသအမေရိကန်မူဝါဒတွေနဲ့ပတ်သက်လို့အမေရိကန်သုတေသီတွေသုံးသပ်ချက်ကို VOA သတင်းတောက် Steve Hirschsuch သတင်းပေးပို့ထားပါတယ်။ကိုသားညိုဦးကပြောပြပါမယ်ရှင
်။ယူရိုနိုင်ငံမှာဩဇာကြီးတဲ့ထိတ်တန့်တက်မှုတူဖြစ်သူဘူဂျုတ်ကွတ်ဆန်ဆူလီမန်နီကိုလုတ်ကြံနိုင်တဲ့အခုလိုဒီအမေရိကန်လေကြောင်းတက်ခိုက်မှုဟာတကမ္ဘာလုံးကိုပါတုံ့လှုပ်ရက်ခတ်သွားစေတယ်လို့အီရန်နျူကလ িয়ার စီစဉ်ဆန့်ကျင်ရေးအဖွဲ့ရဲ့မူဝါဒညွှန်ကြားရေးမှူးဂျစ်ဆန်ဘရော့စကီကသုံးသပ်ပါတယ
်။ Hassan Soleimani was not just a symbol, he also had substantive power and authority in the Islamic Republic.
ကျွန်တော်ဆိုလိုမနီဆိုတာအီရန်ရဲ့ထိတ်တန့်တမှုကတော့မဟုတ်ပါဘူး။သူဟာအီရန်မှာတကယ်ကိုဩဇာအာဏာအခိုင်အခန့်ရှိသူဖြစ်ပါတယ်။သူကအီရန်နိုင်ငံရဲ့အကြီးအကဲကိုယ်တိုင်ကတက်ရှိအာဇာနည်ဆိုပြီးတော့တင်စားထားတာပါ။သူဟာအီရန်မှာဆိုရင်သူ့ရဲ့ယာရုအချိန်မှာထက်ကိုလုံနိုင်စွမ်းပိုတဲ့အာဏာအခိုင်အမာရှိထားသူပါ။ဒေသတွင်းမှာအီရန်ကထောက်ပံ့ကြားကန်ပေးထားတဲ့တပ်ဖွဲ့တွေကိုအမိန်ပေးနိုင်စွမ်းနဲ့မကပါဘူး။ပြည်တွင်းနိုင်ငံရေးမှာပါဝင်ရောက်ဆက်ဖက်နိုင်သူပါ။
ဆူလီမနီဟာအီရန်စစ်တပ်ရဲ့မဟာဗျူဟာကိုကန်တွယ်ရတဲ့ထိတ်တန့်စစ်တပ်မှုဖြစ်တယ်လို့ပဲအီရန်တော်လိုင်းဆောင်တပ်မှာဩဇာကြီးတဲ့ Quds အထူးတပ်ဖွဲ့ရဲ့တပ်မှုလည်းဖြစ်ပါတယ်။အစ္စရေးနဲ့နောက်နိုင်ငံတွေစန့်ကြည့်ရေးဒေသတွင်းကမဟာမိတ်တပ်တွေကိုကူစားပြုသူလို့ပြောရင်လည်းမမှားဘူးလို့ဘရော့စကီကပြောပါတယ်။သူ့နေရာမှာဆက်ခံဖို့အတွက်သူ့ရဲ့လက်ထောက်ဖြစ်တဲ့ Ismail Qurani ကိုအီရန်နိုင်ငံအကြီးအကဲကခန့်အပ်ပေးလိုက်တာလည်းစိတ်ဝင်စားစရာဖြစ်တယ်လို့သူကဆိုပါတယ်။ဆူလီမနီကိုလုတ်ကြံလိုက်နိုင်တာဟာဆိုရှင်သမ္မတဥပမာဆူရလက်ထက်ကအိုစမာမေလာရီကိုလုတ်ကြံခဲ့တာသမ္မတထရမ့်လက်ထက်က IS ခေါင်းဆောင် El Baghdadi ကိုလုတ်ကြံတာမျိုးတွေနဲ့ညီမျှတယ်လို့အမေရိကန်နိုင်ငံရဲ့မူဝါဒကောင်စီရဲ့အကြီးတန်းသုတေသီ Ian Berman ကသုံးသပ်ပါတယ
်ဆူလီမနီ's involvement in regional instability his direct orchestration and coordination of
ဒီတော့ရင်းမတည်ငြိမ်မှုတွေမှာဆိုလီမန်နီကတိုက်ရိုက်ပတ်သက်နေပါတယ်ဒေတာတစ်သွားအီရန်ကြားခံပေးထားတဲ့အကြံဖက်ဝါဒဆိုရင်ဖွဲ့စည်းတော်များကိုသူတိုက်ရိုက်ကြီးကြပ်စီမံတာပါဒါကြောင့်အခုလိုလုံးရမျိုးတွေကျူးလွန်နေဆိုလီမန်နီလိုပုဂ္ဂိုလ်ဘယ်သူမှမဆိုအခုလိုကြိုးစားခံရမယ်ဆိုတာတမနာထရမ့်ဆိုရအနေနဲ့ပြင်ဆင်ပိုင်းဖြတ်ပေးတာဖြစ်တယ်လို့ဒီလောက်ရက်ကပြလိုက်တာပါ
အီရန်အတွက်တော်တဟာသူရဲ့ဂုဏ်သိက္ခာကိုပါထိုးနှက်လိုက်တယ်လို့ဖြစ်တာမလို့ဆူလီမန်နီသိဆုံးမှုပေါ်မှာတခုခုတော့တုံ့ပြန်မဲ့သဘောရှိတယ်လို့ဘာမန်ကပြောပါတယ်။ဒါပေမဲ့လို့လည်းအမေရိကန်စီးအင်အားကြောင့်ရောဒီကိစ္စမှာအမေရိကန်ဘက်ကအတော်လေးသတိရရှိရဲဆိုတာကိုအီရန်စိုးရကနေပြီးတော့သိနေကြကြောင်းမှာလုံးဝထိတိုက်ဖြစ်မဲ့အနေထားတော့ရအောင်မှာမဟုတ်ဘူးလို့သူကတုံ့သက်ပါတယ်။အခုလိုကတ camera ကဆုံးဖြတ်ခဲ့ရတယ်လို့ဆိုပါရခင
်ကိုသားညုံပြပြခဲ့တာပါရှင်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင့်တမ်းကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်တံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DPP ရုပ်တံစလိုင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Index 17နဲ့ MIA73 တို့ကနေပြသနေတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေကိုကြည့်ရှုနိုင်တာဖြစ်ပါလိမ့်ရှင်နောက်တစ်နေ့ကြမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါလိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်ခုညနေပိုင်းအစီအစဉ်အဆုံးသတ်ခဲ့မှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။အီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလမန်နီရဲ့အာဓိပအခမ်းအနားကိုဒီကနေ့ပြုလုပ်တာမှာတိတ်နဲ့ချီလိုက်ပါပို့ဆောင်ခဲ့ပါတယ်။အာဓိပအခမ်းအနားမှာအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကဥဆောင်ဝတ်ပြုခဲ့ပါတယ်။သူရဲ့မွေးရမျိုးစီရုပ်အလောင်းကိုယူသွားမယ်အင်္ဂါနေ့အထိ၃ရက်ကြာဝန်းနေခြင်းအထိမှတ်သတ်မှတ်ထားပါတယ်။အီရန်ရဲ့စစ်ဦးစီးအရာရှိချုပ်သစ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးအက်စမီလ်ဂါနီကလက်တုံးဇက်စားချေတုံ့ပြန်မယ်လို့ကတိပြုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအီရန်ယဉ်ကျေးမှုအမွေအနှစ်နေရာတွေအပေါ်တုံ့ပြန်တိုက်ခိုက်ဖို့အသင့်မယ်လို့ချိန်ချောက်ခဲ့ပါတယ်။အီရန်နဲ့အမေရိကန်ကြားမှာပြင်းထန်တဲ့အုံနှုံးတွေနဲ့စကားဆစ်ထိုးနေပြီးတော့အရှေ့လေပိုင်းဒေသမှာတင်းမာနေတဲ့အပေါ်ဥရောပနဲ့အာရှနိုင်ငံကောင်းဆောင်တွေကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုနေကြပြီးအခြေအနေပိုဆိုးမလာအောင်ထိနေသိမ်းသိမ်းလုပ်ကြဖို့အတွက်တိုက်တွန်းနေပါတယ်။ဩစတြေးလျနိုင်ငံမှာအချိန်ပြင်းပြင်းလောင်နေတဲ့တော်မီတွေကိုဆက်ပြီးစူးစမ်းနှိမ့်သက်နေကြပါတယ်။ New South Wales နဲ့ Victoria ပြည်နယ်နေရာတချို့မှာဒီကနေ့ဒုတိယနေ့အဖြစ်မိုးဖုတ်ဖွဲဆက်ရွာပြီးတော့လေအေးတိုက်တာကြောင့်အနည်းငယ်တက်တာရရပေမဲ့ဒီသတင်းပတ်ထဲမှာပို့ပြီးတော့ပူပြင်းတဲ့မိုးလေဝသအခြေအနေပြန်ဖြစ်မယ်လို့တောင်းဝန်ရှိသူတွေသတိပေးထားပါတယ်။မိဘေးကြောင့်တိဆုံသူ25ယောက်ထက်မနည်းရှိနေပြီးတော့2000ကျော်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။ဟောင်ကောင်မှာဟောင်ကောင်ဆိုင်ရာဒီတရုတ်ဆက်ဆံရေးအရာရှိအဖြစ်တရုတ်အစိုးရကအသင့်ခန့်အပ်လိုက်တဲ့အကြီးအကဲကတရုတ်ပြည်မကြီးရဲ့အကူအညီထောက်ခံမှုနဲ့ဟောင်ကောင်ကရေရှည်စီမံပွားပြောမှုနဲ့တည်ငြိမ်အေးချမ်းမှုရမှာကိုအပြည့်အဝယုံကြည်တယ်လို့ပြောပါရယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေရှိလာတဲ့ဝင်ရောက်လာချိန်မှာပဲဟောင်ကောင်ဆက်ဆံရေးရုံးအရာရှိတစ်ကခုလိုပြောလိုက်တာဖြစ်ပါရယ်။ဒီနေ့ကနေတုန်းကကျင်းပခဲ့တဲ့ Golden Globe ရွှေကမ္ဘာလုံးဆုပေးပွဲမှာတော့ပထမကမ္ဘာစစ်ပွဲအကြောင်းရိုက်ကူးတဲ့1917ဆိုတဲ့ရုပ်ရှင်ဇာတ်ကားကအကောင်းဆုံးဒရာမာရုပ်ရှင်ကားဆုရရှိသွားပါတယ်။ဟာတာနဲ့ဂီတအမျိုးအစားအကောင်းဆုံးဆုမှာတော့ Once Upon a Time in Hollywood ရုပ်ရှင်ကားကရရှိပါတယ်။ဂျုတ်ကဇာတ်ကားထဲမှာပါဝင်တရုတ်ဆောင်တဲ့မင်းသား Joaquin Phoenix ကအကောင်းဆုံးမင်းသားတရုတ်ဆောင်ဆုရရှိသလိုမင်းသမီး Renée Zellweger ကဒီ Judy ရုပ်ရှင်ကားနဲ့အကောင်းဆုံးမင်းသမီးဆုကိုရရှိသွားပါတယ်ရှင်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intest 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA News.